2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မြူလာကဇူလိုင်လကျရင်အောက်လွတ်တော်တရားရေးနဲ့ထောက်လွှမ်းရေးကော်မတီတွေရှေ့မှာမေးမြန်းလာတွေကိုပြောဆိုဖြေကြားဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။အဲဒီကျနာပွဲဟာအများပြည်သူတယောက်နဲ့တကပွင့်ကျနာပွဲဖြစ်မှာပါ။အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်လာနဲ့ထောက်လွှမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌအဒမ်ရှစ်တို့အင်္ဂါနေ့နောက်ပိုင်းကထုတ်ပြန်တဲ့ပူးတွဲစာမှာဇူလိုင်လ18ရက်နေ့မစ္စတာမူလာထွက်ဆိုပွဲကိစ္စကြေညာထားတာပါ။မစ္စတာမူလာရဲ့နှစ်နှစ်ကြာစုံစမ်းစစ်ဆေးမှုအတွင်းဒီစုံစမ်းစစ်ဆေးမှုကိုရပ်ပစ်ဖို့သမ္မတဒေါ်နယ်ထရမ့်ကကြိုးစားပြီးတော့တရားရေးပိုင်းကိုဝင်ရောက်ဆက်ဖက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းစုံစမ်းစစ်ဆေးခဲ့ပါတယ်။တချို့အချက်လက်တွေကိုဖုံးအုပ်ထားပြီးတော့မှအီဘီလာကထုတ်ပြန်တဲ့မစ္စတာမူလာရဲ့နောက်ဆုံးအစီရင်ခံစာထဲမှာရွေးကောက်ပွဲကာလအတွင်းမစ္စတာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်လှုံ့ဆော်ခဲ့တာမရှိဘူးလို့ကောက်ချက်ချထားပေမဲ့တရားရေးပိုင်းကိုဝင်ဆက်ဖက်ခဲ့တယ်လားဆိုတာကိုတော့အတိအကျမှတ်ချက်ပေးမထားပါဘူး။ဒါနဲ့ပတ်သက်ပြီးမစ္စတာမူလာကကျိုးပြင်ထားတဲ့ထုတ်ပြန်ချက်တခုကိုမေလမှာဖတ်ပြခဲ့ပေမဲ့သတင်းတော့တွေမေကွန်းမေကွန်းမရခဲ့ပါဘူး။သူ့အနေနဲ့အများပြည်သူရှေ့ပြောဆိုဖြေကြတာမျိုးမလုပ်ရဘဲသူ့အစီရင်ခံစာမှာရေးထားတဲ့အတိုင်းပဲအတည်ဖြစ်စေချင်တယ်လို့အဲ့ဒီအချိန်ကမစ္စတာမူလာပြောထားပါဗျ။